2015ခုနှစ်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေအမှုကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ကူညီပေးခဲ့တဲ့တရားလွှတ်တော်ရှေ့နေဒေါခင်ချင်းကျော်ကိုမင်းလာမြို့နယ်တရားရုံးကတရားစီရင်ရေးနောက်ဆက်မှုနဲ့ဒီကနေ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဒီလိုအမိန့်ချမှတ်လိုက်တာဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့ဝန်ရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချိန်ချောက်တာမျိုးဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကဝေဖန်ကြပါတယ်။အပြည့်အစုံကို VOA သတင်းတောက်ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။တမတာဦးသိန်းစင်အစိုးရလက်ထက်2015ခုနှစ်တုန်းကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ဆန္ဒပြကြတဲ့ကျောင်းသားနဲ့ပြည်သူတွေကိုလက်ပံမြို့မှာအကြမ်းဖက်ဖြိုခွင်းလိုက်ပြီးနောက်ပိုင်းအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဒေါခင်ကျော်နဲ့ဘာကတဘိုးလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်သူကိုတာဝတီမြို့နယ်တရားသူကြီးကတရားစီရင်ရေးနှောက်ယှက်မှုနဲ့ဆွဲဆိုထားတာပါ။အဲ့ဒီအမှုကိုဒီကနေ့မှပဲမင်းလာမြို့နယ်တရားရုံးကတရားကိုထောင်ဒဏ်6လစီနဲ့အမိန့်ချမှတ်လိုက်တာပဲဖြစ်ပါလေ။ထောင်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဒေါခင်ကျော်ကတရားရုံးဟာသူ့ရဲ့ခုခံချေပါခွင့်တွေကိုမပေးဘဲအပြင်းထန်ဆုံးကိုချမှတ်လိုက်တာဖြစ်တယ်လို့တရားရုံးမှာတင်ဆက်တွေကိုပြောတော့ပါတယ်
။ဒီမှာတရားသူကြီးတွေကိုဒီလိုပြောတယ်။တရားစီရင်မှာဟုတ်ပါမယ်။ဟိုဖိပါပေးတဲ့သဘောမျိုးပေါ့နော်။လုံးဝပြန်ခေါ်ခွင့်မပေးဘူး။ကျမတို့ရဲ့ဥပဒေပါအခွင့်အရေးကြတော့လုံးဝကို right ခွင့်ရလုံးဝဆုံးဆုံးသွားတယ်။အခုဒီမှာဆိုရင်လည်းပဲဘာကောင်လဲ။ကျမတင်ပြထားတဲ့ကျမရဲ့ပေါ့အခုပြန်ချပါချက်တို့လုံးဝထက်တဲ့ဆုံးသက်ခြင်းလည်းမရှိဘူး။လုံးဝကိုအပြင်းထန်ဆုံးပေါ့ပဲသူကအဲ့လိုချမှတ်လိုက်တာပေါ့နော်။တမင်တက်တက်ကိုကျမကိုအဲ့ဒီအချိန်မှာဆွဲဆိုခဲ့တဲ့အမှုဖြစ်တယ်ပေါ့နော်။ဒါဆိုရင်ဖြစ်နေတဲ့ right ခွင့်ရတမင်ကိုနှိပ်ကွချင်ဦးဆိုးချင်လို့ဒါအရင်ဆိုရလက်ထဲကလုပ်ထားတဲ့အမှုကြီးပေါ့နော်။အခုချိန်ထိကိုဒါမပြောင်းလဲတဲ့ဖြစ်နေတယ်။ဒီတရားစီရင်ရေးကလည်းဘာကောင်လဲ။ဟိုကြောင်းလဲတာမလားအောင်းမိတယ်ပို့ပေါ်အောင်ဆိုးနေတယ
်ဖန်စီခံလိုက်ရတဲ့ကြောင်းသားကြောင်းသူတွေနဲ့ဝင်းရံပြည်သူ50ကျော်ကိုအနေဒီအစိုးရတဲ့လက်ထက်မှာပြည်မှုဆိုင်ရာချေထုတ်ဥပဒေပုံမှန်494အရာတရားစွဲဆိုထားမှုကိုပြန်လည်ရုပ်သိမ်းပေးပြီးလွတ်ပေးခဲ့တာပါဒါပေမဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးတဲ့တရားရတော်ရှင်းနေတော်ခင်ကျော်နဲ့ဘာကတာဘိုးလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်တို့ကိုဆွဲထားတဲ့အမှုကတော့အခုချိန်ထိကြေအေးမသွားခဲ့ပါဘူးအခုလိုဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုတရားစီရင်ရေးဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့ဝန်ရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချိန်ချောက်တာမျိုးဖြစ်တယ်လို့ Social Democratic ညီညွတ်ရေးတဦးကကိုကျော်ကိုကိုကအခုလိုပြောပါတယ်
။ဟောကြာပြည်စင်လေးပဲသူတို့ကစဉ်းစားချက်ကအစိုးရကိုဟိုမဆန့်ကျင်နဲ့ဟိုတိုးရကိုဟိုဆန့်ကျင်တာတို့ဟိုကျောင်းသားတို့အခွင့်အရေးတို့ဟိုနိုင်ငံတွေနိုင်ငံသားအခွင့်အရေးတို့ဒါတွေကျောင်းဆိုတာတို့ဟိုလုတ်တယ်ဆိုတာကိုသူတို့ပတ်တာအမြင်ရတာဆန့်ကျင်တယ်သူပူရယ်ဆနပြရယ်ဒီလိုမျိုးအတုံးနှုံးတွေတုံးနှုံးတယ်ဒီလိုမျိုးအယူဆနဲ့ဒီလိုတွဲလန်းနဲ့ထားပြီးတိုက်ခိုက်တယ်တကယ်တမ်းကျတော့ကိုယ့်ရဲ့အခွင့်အရေးကိုကိုတောင်းဆိုနေရဆိုတော့ဒီမိုကရေစီရှုတော့မှကနေမရှိသေးမမြင်သေးမတုံ့တက်သေးဘူးအခုလည်းပဲအဲ့လိုအယူဆအဲ့လိုအခြေခံပေါ်ကနေပြီးတော့ပါဒါမျိုးတွေဆက်မှန်မပေါ်ပေါက်လာအောင်ဆိုပြီးတော့ဟောဒါနှိပ်ကွတဲ့သဘောကိုစောင့်နေရလို့ကျွန်တော်တို့ကပြောချင်တယ်ကြာအကြောင်းသားတွေရောရှင်းနေပြီရောဒီလိုအမှုတွေမှာပါဝင်နေတဲ့ဝင်းရံပြည်သူတွေရောရေချစ်ချစ်နှိပ်ကွတာပဲဖြစ်ပါလေ
2015ကျောင်းသားတပိတ်မှာပါဝင်ကိုယ်တိုင်လှုပ်ရှားသူလည်းဖြစ်လက်ရှိမှာလူပေါင်းတစ်လူငယ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဲ့ဤတင်စာမောင်ကတော့လက်ရှိတရားဥပဒေရေးဟာဖိနစ်သူတွေဘက်ကလားဖိနစ်ခင်ရသူတွေဘက်ကလားဆိုတာမိကုံးထုတ်ရမလို့ဖြစ်နေပြီလို့ဝေဖန်သုံးသပ်လိုက်ပါတယ်
ကျွန်တော်တို့ကပြန်ပြီးစဉ်းစားဖို့လိုအပ်တာကတရားရုံးကဘယ်သူဘက်ကယက်တည်လဲပေါ့ဖိနိတ်ဒီဘက်ကယက်တည်ရလားအဖိနိတ်ခံဒီဘက်ကယက်တည်ရလားဆိုရင်မိကုံးကိုကျွန်တော်ကပြန်ပြီးမိကုံးထုတ်ရမလို့တော့ဖြစ်နေဘာလို့လဲဆိုတော့တရားရုံးရဲ့အစီအစုံဖြတ်မှုတွေကိုကျွန်တော်တို့ပြန်ကြည့်လိုက်တဲ့အခါတိုင်းတကယ်တကယ်လိုအပ်နေတဲ့တွေတရားရုံးရဲ့ဟိုဆုံးဖြတ်ပေးမှုတရားရုံးရဲ့အစီအစုံဖြတ်မှုတကယ်တကယ်လိုအပ်နေတဲ့တွေတက်ကိုကြတော့တရားရုံးကမယက်တည်ပဲနဲ့ဟိုဒီမိုကရေစီပတ်တော်ရတယ်လူခွင့်ရေးတယ်ပြီးလူခွင့်ရေးလှုပ်ရှားနေလူခွင့်ရေးတက်ကြောက်လှုပ်ရှားနေတဲ့သူတွေပြတ်တဲ့င်းထောက်တွေပေါ့နော်ဒီအတ္တိပစ္စည်းတော်တော်များများကိုပဲလိုက်ပြီးတရားစွဲနေရတယ်ဟုတ်ပေါ့မဖြစ်တဲ့ပြမှုတွေလုပ်နေရမျိုးတွေရဲ့အတွက်ဟုတ်တရားဥပဒေကအဖိနှိတ်ခံအဖိနှိတ်သူတွေဘက်ကလားအဖိနှိတ်ခံတွေဘက်ကလားဆိုတာဒါကျမတို့ကပြန်ပြီးဆုံးဖြတ်ရမယ်အပိုင်းနဲ့ရောက်လာပြီပေါ့နော
်တရားလွှတ်တော်ရှေ့နေဒေါက်ခင်ကျော်ကသူ့ကိုစွဲဆိုထားတဲ့အမှုအတွက်ပြန်လည်ရုပ်သိမ်းပေးဖို့ပြောင်စုတရားသူကြီးချုပ်တန်းစတင်ပြတောင်းဆိုခဲ့ပါသေးတယ်အမှုမှာလိုက်ပါဆောင်ရွက်ခဲ့တဲ့အကျိုးဆောင်ရှေ့နေတရားအနေနဲ့ရှေ့နေဝတ္တရားနဲ့အညီဆောင်ရွက်ခဲ့တာဒါဖြစ်တယ်ဆိုပြီးတော့လဲ VOA ကိုပြောခဲ့ဘူးပါလေခင်ဗျာ